မြန်မာနိုင်ငံမှာ2023ခုနှစ်အတွင်းပဋိပက္ခနဲ့သဘာဝဘေးအန္တရာယ်တွေကြောင့်လူ 4.5 သန်းအတွက်အရေးပေါ်အသက်ကယ်ဆယ်ရေးလူသားချင်းဆိုင်ရာအကူအညီတွေအတွက်အမေရိကန်ဒေါ်လာ864သန်းလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယုံ UNOCHA ကဗိုလ်ထူးနေမှာထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့ပဋိပက္ခတွေကြောင့်လူမှုရေးစီးပွားရေးအခြေအတဲ့တွေဖြစ်ပေါ်နေခဲ့ပြီး2023ခုနှစ်အတွင်းနိုင်ငံလူဦးရေရဲ့ထက်ဝက်ခန့်ဟာဆင်းရဲမွဲတေမှုအောက်မှာရောက်ရှိခဲ့ပါတယ်ပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်အရေးအတွက်ဟာလည်း2022ခုနှစ်ကနေ2023ခုနှစ်နှစ်ဆိုင်ပိုင်းအထိတစ်တပ်သမ5သန်းအထိရှိလာတယ်လို့ကုလသမဂ္ဂအဖွဲ့အစည်းကဖော်ပြပါတယ်ဒါအပြင်ပြီးခဲ့တဲ့တနင်္ဂနွေနေ့ကရခိုင်ပြည်နယ်ကိုမိုးခါမုန်တိုင်းဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွေ့တန်းတဲ့ချီတဲ့ပြည်သူတွေမုန်တိုင်းအတိုင်းသင်ခဲ့ရပြီးရခိုင်ပြည်နယ်အတွင်းစစ်တွေရသေးတော်မျိုးတွေအပါအဝင်မြို့ရအတော်များများမှာအိုးအိမ်နဲ့လန်တရာအခြေခံအစာအုပ်တွေပျက်စီးခဲ့ရတယ်လို့ UNOCHA ကဖော်ပြထားပါတယ် UNOCHA အနေနဲ့မဟာမိတ်အဖွဲ့တွေကနေကူညီကယ်ဆယ်ရေးတုံ့ပြန်ဆောင်ရွက်ဖို့ပြင်ဆင်နေပြီးအကူအညီတောက်ခံထားတဲ့ရန်ပုံငွေတွေရရှိတာနဲ့စတင်ဆောင်ရွက်မှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။အရေးပေါ်အခြေအနေနဲ့ယာယီနေထိုင်ဖို့အမိုးအကာတောက်သုံးရည်နဲ့အစားအစာတွေလိုအပ်နေတယ်လို့ရေနစ်မြုပ်တဲ့မြေနေပိုင်းတွေမှာလည်းဝမ်ယောဂအပါအဝင်ရေပါပေါက်ဖွားတဲ့ကူးစက်ယောဂတွေကူးစက်မှာကိုစိုးရိမ်နေရတယ်လို့ဖော်ပြထားပါတယ်။ Cyclone မုန်တိုင်းမိုးခါကြောင့်ချင်းပြည်နယ်မကွေးတိုင်းမန္တလေးတိုင်းအပါအဝင်နေရာတော်တော်များများမှာမိုးကြီးရေရှမ်းဖြစ်ခဲ့ပါတယ်။လောလောဆယ်အရေးပေါ်အကူအညီဒေါ်လာ864သန်းတောင်းဆိုထားပေမဲ့လည်း10ရာခိုင်နှုန်းပဲရရှိသေးတယ်လို့ UNOCHA ကဖော်ပြထားပါတယ်